၂၀၂၀ခုအတွင်းရေမှုကြောင့်ဟောင်းကော်ဖီအနံရေးသားခဲ့တဲ့မြန်မာနိုင်ငံကမွတ်စလင်တွေရင်ဆိုင်နေရတဲ့အချက်အသေးတွေနဲ့ဆိုင်တဲ့အစီရင်ခံစာအကြောင်းပြည်ထောင်စုလူမျိုးရေးကောင်စီကတောက်ချနေမှာအလို့သဘောကျနာဖို့စီစဉ်ထားပါတယ်။ကော်ဖီအနံဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာနိုင်ငံတော်အတိုင်ငံပုဂ္ဂိုလ်ဒေါက်တာဆုကြည်ထံတင်သွင်းခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့ကြားနာကြမှာဖြစ်ပါတယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံအတွင်းတန်းပြင်းနဲ့ဖြစ်နေတဲ့ရဟင်းညာတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုမြန်မာအနာဘိုင်းနေအနေနဲ့အရေးတကြီးကံကြိုဖြေရှင်းဖို့လိုအပ်ကြောင်းကော်ဖီအနန်ကအချင်းခံစားထဲမှာထည့်သွင်းဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကြောင့်သူတို့ခေါ်ရဟင်းညာမွတ်စလင်5သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတာဖြစ်ပြီးဒီဖြစ်ရဟာလူမျိုးရုံးတုတ်တင်ရှင်းလင်းမှုဖြစ်တယ်လို့ကုလသမဂ္ဂကပြစ်တင်ပြောဆိုထားပါတယ်။ရဟင်းညာတွေအလုံးအင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေရတဲ့အရေးအတွက်လူမျိုးရေးကောင်စီကကြားဝင်ဆောင်ရွက်လာနေချိန်မှာပဲကော်ဖီအနံနဲ့တွေ့ဆုံမှုအတွက်ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။မနေ့အော်တိုဘာလ17ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ပြည်နယ်တိုက်ခိုက်တာတွေဆက်ရှိနေပြီးဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကနေမောင်းထုတ်ပြီးပြန်လာလို့မရအောင်စနစ်တကျစီမံလုပ်ဆောင်နေတာဖြစ်တယ်လို့ဂျနီဗာမှာရှိတဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောဆိုပါတယ်။